မြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာမရှိသေးပေမဲ့ယောဂစောင့်ကြည့်လုပ်ငန်းတွေကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနတာဝန်ရှိသူကပြောပါတယ်။ဒါအပြင်ယောဂပိုကူးစက်ခံရမှုရှိမရှိစစ်ဆေးအတည်ပြုနိုင်ဖို့လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေလည်းပြည်တွင်းမှာအဆင့်သင့်ရှိနေတဲ့အကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနကပြောပါတယ်။တစ်ဆက်တည်းလူပေါင်း900နီးပါးလိုက်ပါလာမဲ့အပျော်စီးသမောတစ်စင်းမြန်မာနိုင်ငံကိုမက်လာဇန်မှာစိုက်ကပ်မှဖြစ်လို့လိုအပ်တာတွေကိုစီစဉ်ပစ်စင်နေတယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့သတင်းတောက်စုစုကပြောပြမှာပါရှင်
။ COVID-19 စောင့်ကြည့်တဲ့တန်တရားလူနာမြန်မာနိုင်ငံမှာမရှိသေးပေမဲ့ယောဂစောင့်ကြည့်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဗဟိုကူးစက်ယောဂတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ
်။မနီယာညာ၈နာရီအထိမှာဆိုရင် COVID-19 ယောဂနဲ့ပတ်သက်ပြီးတော့တန်တရားလူနာလည်းတစ်မရှိပါဘူး။စောင့်ကြည့်လူနာဖြစ်တမကူတာတဲ့လူနာတစ်လည်းမရှိပါဘူး။အခုဆိုလို့ရှိရင်ကျမတို့နိုင်ငံမှာတော့ COVID-19 ယောဂတစ်ခွဲတည်းကမတွေ့ရှိသေးတော့လေ။ကျမတို့ယောဂစောင့်ကြည့်ချက်ချက်ချင်းလုပ်အောင်ကျမတို့ဆက်လက်ပြီးအရှင်ဦးကြီးပြီးတော့ဆောင်ရွက်နေရှိပါတယ်
။အခုလ23ရက်ကနေ18ရက်အထိရန်ကုန်မြို့ကို9ရက်ကြာလာရောက်လည်ပတ်ခဲ့တဲ့အသက်34နှစ်အရွယ်ကိုရီးယားနိုင်ငံသူကို COVID-19 လူနာအဖြစ်နဲ့ကိုရီးယားနိုင်ငံကပြီးခဲ့တဲ့တနင်္ဂနွေနေ့မှာအတည်ပြုခဲ့ပါတယ်။အဲ့ဒီအမျိုးသမီးဟာမြန်မာနိုင်ငံကိုလာရောက်လည်ပတ်ခဲ့တာကြောင့်သူနဲ့အနီးကပ်နေထိုင်ခဲ့သူ9ဦးနဲ့သူတို့ရဲ့မိသားစုဝင်15ဦးပေါင်း22ဦးတို့ကိုသက်ဆိုင်ရာမြို့နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတွေကတိကျထားရှိပြီး14ရက်ကြာစောင့်ချက်ကြည့်ရှုသွားမယ်လို့ပြောပါတယ်လာမယ့်မတ်လ4ရက်မှာဖူခက်ကနေမြန်မာနိုင်ငံနဲ့ဝင်ရောက်ဆိုင်ကမဲ့အပျော်စီးသင်္ဘောနဲ့ပတ်သက်ပြီးသက်ဆိုင်ရာဝန်ကြီးဌာနတွေပေါင်းဆက်ဆောင်ရွက်နေတယ်လို့ဒေါက်တာခင်ခင်ကြီးကဆိုပါတယ်
မြန်မာနိုင်ငံမှာတော့ဒီအပျော်စီးသင်္ဘောစိုက်ကပ်မဲ့ကိစ္စကတော့မတ်လ4ရက်နေ့မှာတော့စိုက်ကပ်ဖို့ဒီ plan တွေတော့ရှိနေတာပေါ့နော်ဒါတွေကလည်းသူကအခုနေနည်းညစီမှာတော့တာမဟုတ်6လတစ်နှစ်ကြိုးပြီးတော့ plan လုပ်ထားတဲ့ကိစ္စတွေဖြစ်တယ်ဒါကပြတ်ပြတ်လို့ကျွန်တော်နဲ့ဆက်ဆိုင်ရာဝန်ကြီးဌာနတွေအဖွဲ့အစည်းတွေကျွန်တော်တောင်းဆက်ညှိနှိုင်းပြီးတော့အကောင်းဆုံး plan တွေကိုကျွန်တော်တို့လုံဆောင်နေပါတယ်ဒါတော့ပြောလို့ရပါတယ်ဒီနေ့ကျွန်တော်တို့ဝန်ကြီးဌာနအစည်းအဝေးမှာဒါတွေကျွန်တော်တို့အသေးစိတ်ရှင်းပြပါမယ်အဲ့ဒါကိုကြာရင်ထုတ်ပြန်ပါမယ်
အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုတန်းပေါင်း400နီးပါးပါဝင်ပြီးအသေးစိတ်အချက်အလက်တွေကိုစုံစမ်းနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။မြန်မာနိုင်ငံတွင်းမှာအခုချိန်ထိ COVID-19 ကိုရိုနာယောဂါကူးစက်မှုလုံးဝမရှိသေးပေမဲ့ယောဂါဖြစ်ပွားသူတွေကိုရုတ်တရက်တစ်ပြိုင်တည်းထဲတွေ့လာနိုင်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြီးခဲ့တဲ့တနင်္ဂနွေနေ့ကထုတ်ပြန်ထားပါတယ်။တန်တရားနဲ့စောင့်ကြည့်လူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုအခုလ20ရက်နေ့ကစပြီးမြန်မာနိုင်ငံထဲမှာပဲစစ်ဆေးအတည်ပြုလာတာပါ။အခုလိုစစ်ဆေးအတည်ပြုနိုင်မှုအတွက်လိုအပ်တဲ့ဓာတ်ခွဲပစ္စည်းတွေကိုလုံလောက်အောင်စုထားပြီးလက်ရှိအချိန်မှာဓာတ်ခွဲနမူနာပေါင်း1000ချို့ကိုစစ်ဆေးနိုင်မှုအတွက်အဆင်သင့်ဖြစ်နေပြီလို့အမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာအိုမာဆွေတင်ကပြောပါတယ်။
အမားတို့ကတော့စစ်ဆေးမဲ့ reagent တွေကိုလုံလောက်အောင်စုထားတယ်။နောက် PPE ပေါ့နော်။အဓိကအမားတို့ကဟိုဒီတိုင်းကင်တွေလို့မြင်ရတဲ့အကြောင်းလို့ personal protective equipment PPE ကိုအပြည့်အစုံဝတ်ပြီးတော့မှကင်တွေရတဲ့အကြောင်း PPE တွေကိုစုထားပါတယ်။ sample run ပို့လဲဟိုလက်ရှိမှာတော့အဲဒီ case ပေါင်းပေါ့နော်1000ကျော် run နိုင်အောင်အမားတို့လက်ထဲမှာ reagent တွေရှိနေပါတယ်ဟုတ်။
ကျမရင်းနဲ့အာကစားဝန်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျမရင်းနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ယောဂကာကွယ်ရေးကျမရင်းအသိပညာပေးနှူဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။တရုတ်နိုင်ငံဟူပေတီနဲ့ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာယောဂါပိုးဟာအခြားနိုင်ငံပေါင်း36နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့ဖေဖော်ဝါရီ25ရက်မနက်ပိုင်းစရင်အရလူပေါင်း 8,000 ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ691ယောက်နဲ့သေဆုံးသူ4ဦးရဲ့စာရင်းကိုပါထည့်ထွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း2800ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။